င်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတရားလီလန်းစီစဉ်ကနေပြီးကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာလွှတ်တော်ရဲ့အစိုးရကိုထိန်းချုပ်နိုင်လားဆိုတာပါ။ဒီမိုကရေစီစနစ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရအုပ်ချုပ်ရေးပိုင်းကိုအဓိကထိန်းချုပ်ပြီးရတာကတော့ဒီလူထုကနေပြီးတော့တရားတင်မြောက်ရွေးချယ်ခံရတဲ့လွှတ်တော်ဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့အခုမြန်မာနိုင်ငံမှာလွှတ်တော်တွေဘလောက်အားကောင်းကြံ့ခိုင်နေပြီလဲ။နောက်အစိုးရအုပ်ချုပ်ရေးပိုင်းကိုထိန်းချုပ်မောင်းနှင်နိုင်တဲ့အခြေအနေမှာရှိပါလား။ကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပင်နိုင်ပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့Open Myanmar Initiative ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ရဲ့ဒီအမှုဆောင်ညွှန်ကြားမှုဦးရေကျော်ဖြစ်ပါတယ်ခင်ဗျာနောက်တူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီမင်္ဂလာတုံမြို့နယ်မဲဆနာနယ်ကအလွတ်တော်အမတ်ကိုအောင်လှိုင်ဝင်းနှစ်ဦးစလုံးဒီလိုင်းပေါ်မှာရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကိုအေးကျော်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအေးကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါလား
ဟုတ်ကဲ့ကိုအေးကျော်ကြီးခုနကကျွန်တော်ပြောသွားလို့ပါလွတ်တော်နဲ့ပတ်သက်လို့ဒီကိုအေးကျော်တို့ကလည်းဒီသူတင်နာလုံနေကြတဲ့ဖွဲ့စည်းတွေဆိုတော့လက်ရှိမြန်မာနိုင်ငံလွှတ်တော်မှာတကယ်တမ်းအစိုးရကိုထိန်းချောင်းနိုင်တဲ့အနေထားလွှတ်တော်တရားအနေနဲ့ပြည်ပြင်းလုံနေတဲ့အနေထားဘယ်လောက်ထိအားရကျေနပ်စရာရှိပြီလဲဆိုတာအရင်ဆုံးလေးပြောပြပါလား
ဟုတ်ကဲ့ပါခင်ဗျာအခုကျွန်တော်တို့နိုင်ငံမှာဒီလွှတ်တော်စနစ်စတာတော့ဒုတိယတက်တန်းနဲ့ရောက်လာပြီတော့ပထမတက်တန်း9နှစ်နဲ့အခုဒုတိယကြိမ်တက်တန်းကလည်းနှစ်နှစ်နီးပါးလောက်ရှိလာပြီဆိုတော့9နှစ်နီးပါးလောက်တော့ရှိလာပြီပေါ့နော်ဒါပေမဲ့အခုကျွန်တော်တို့ကလည်း
hello ကိုကြီးကျော်အဲကိုကြီးကျော်ပြတ်သွားတယ
် hello
ဟုတ်ကဲ့ကြားပါကြားပါဟုတ်ကဲ့ပြောပါဆက်ပြောပါခင်ဗျာအလိုက်ကြားပါလို
့ဟုတ်ကဲ့ဒီပြည်တော်နှုတ်အစဉ်လက်တော်တွေကိုတနောက်ဆက်သုံးနေကြတယ်ပြီးတော့စပြီးတော့ဒီလိလစောင့်ကြည့်လှုပ်လာတော့เนาะအဲ့တော့ဒီပါကျွန်တော်တို့အတွေ့အကြုံရပြောမှဆိုရင်တော့ကျွန်တော်တို့နိုင်ငံကဒီဘုံကြီးကိုတွားတယ်လွတ်တော်စနစ်ဒီအသက်သွင်းလာတယ်ဆိုပေမဲ့ဒီနေ့ဒီချိန်ပြီးတော့ဟိုအကြောင်းအကြောင်းကြောင့်နေကြလွတ်တော်စနစ်တွေကဟိုပြဖြစ်မလာသေးဘူးပေါ့နော်အဲ့လိုလွတ်တော်စနစ်တွေဖြစ်မလာပြဖြစ်မလာသေးဘူးလွတ်တော်စနစ်တွေမှာအားနည်းတဲ့ကလေးတွေတွေ့နေရတယ်အဲ့ဒီအတွက်လွတ်တော်ကသူလိုအောင်တဲ့လုပ်ငန်းတာဝန်တွေပေါ့နော်ဥပဒေပြည်ပြည်ဖြစ်ဖြစ်ဒီသူရောပြည်ပြည်တည်ဆောင်တဲ့အလုပ်မှာပဲဖြစ်ဖြစ်အားနည်းချက်လေးတွေတော့တွေ့နေရတယ်လို့ဟိုကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျွန်တော်ဒါနဲ့ဆက်ဆက်ပြီးတော့ပြောချင်တာကကျွန်တော်တို့စီကိုတော်ရှင်တူကစပေးစာပို့ထားတယ်ကုကျော်မိုးစာလေးအရင်ဆုံးကျွန်တော်ဖတ်ပြချင်ပါတယ်အဲ့မှာသူရေးထားတာကမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကလိုအပ်ချက်များစွာနဲ့အတူတပါတီအစိုးရဖွဲ့နိုင်ရေးကိုဥတီရေးဆွဲတာနောက်မဲနိုင်တဲ့ပါတီကပဲအစိုးရဖွဲ့နိုင်တာဆိုတော့လွတ်တော်ကိုယ်စားလှယ်အများစုကကိုယ့်လူတွေပါပဲတလန်းသွားနိုင်ငံကြီးဖြစ်နေတော့ထိန်းချုပ်ဖို့ကလည်းလိုမှမလိုဘူးတဲ့သူတို့ထိန်းချုပ်တာကတခြားပါတီတွေကဝေဖန်ထောက်ပြလာတာကူပဲတဲ့ထောက်ပြဝေဖန်နိုင်တဲ့ပါတီဝင်နေဆိုရင်လည်းဖြုတ်ထုတ်တတ်လုံနေတော့နောက်တစ်ချီရွေးကောက်ခံကိုယ်စားလှယ်ဆင်းနဲ့ပြန်ပါကြရင်တော့အကောင်းဆုံးနည်းကတော့နှာစည်းခံဒီဘာမှမပြောဘဲနေတာပါပဲတဲ့မြန်မာနိုင်ငံမှာဒီမိုကရေစီက85ရာခိုင်နှုန်းမပြောနဲ့90ရာခိုင်နှုန်းလောက်ရရှိနေတယ်လို့မခံစားရပါဘူးလေဒါကိုကျော်မှုတော်ရှိသူရေးထားတာပါအဲ့တော့ကျွန်တော်အဲ့မှာအဲ့ဒါနဲ့ဆက်ဆက်မေးချင်တာကခုနကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ပြတယ်ခုနကကိုကျော်ပြောသလိုပဲမြန်မာနိုင်ငံမှာအခုလွှတ်တော်တက်တန်း2ရက်ရှိခဲ့တယ်အရင်ဦးသိန်းစိန်လက်ထက်မှာတော့ပြောမှဆိုလို့ရှိရင်လွှတ်တော်တပါတီတွေကပဲထိန်းချုပ်ထားတာအစိုးရကဟုတ်တော့လွှတ်တော်ကဒါပေမဲ့လေလွှတ်တော်ထဲမှာရှိတဲ့သူရဥရှိမန်းနဲ့ဥစ္စာဒီသူရဥရှိမန်းနဲ့တစ်ဖက်မှာတမရဥသိန်းစိန်နဲ့ကြားထဲမှာဒီလွှတ်တော်အခြေအနေတွေကြောင့်တော်တော်တင်းတင်းမာမာဖြစ်ပြီးတော့ပါတီဒဲပါဂေးရဲရဲသွားတဲ့အခြေအနေမျိုးကြုံနေတယ်။အခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းပြောမှဆိုရင်အစိုးရမှလည်းအများစုလွှတ်တော်မှလည်းအများစုအဲ့တော့ဖွဲ့စည်းပုံအရာကူက balance လုပ်နိုင်ဖို့ခက်နေသလားကိုအေးကျော်ရဲ့အမြင်သိချင်ပါလဲ။
ဟုတ်ကဲ့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေရရတော့အဲ့လိုစောစောပြောသလိုချက်ကန် balance လုပ်ဖို့ကတ္တနာရှိနေတာတော့ပြကြတယ်ဒါတော့တက္ကသိုလ်နိုင်ငံမှာတော်တော်များများပြည်တည်တဲ့ပြဿနာတွေအားလုံးကတော့ဒီတလောင်းချွေပွဲစည်းပုံအခြေခံဥပဒေအားနည်းချက်တွေကြောင့်ပါပဲအဲ့တော့ပုံမှန်တော့ကျွန်တော်သဘောတူပါတယ
်ဟုတ်ကဲ
့ဒီပုံအခြေခံဥပဒေကြောင့်ဖြစ်တာပေါ့နော်ဟုတ်ကဲ့
တော့တစ်ဖက်မှာ
နောက်တစ်ခု
ဟုတ်ကဲ့နော်ပြောပါဆက်ပြောဟုတ်ကဲ့ဆက်ပြော
ပါကိုစားညောင်
းဟုတ်ကဲ့နောက်တစ်ချက်ကကျွန်တော်ပြောရတာတစ်ဖက်မှာဦးနာပွဲစည်းပုံကိုပဲအပြစ်မပြောဘဲနဲ့တစ်ဖက်မှာလုံနိုင်တဲ့အခြေအနေတွေပေါ့ဥမာဆိုရင်အစိုးရရဲ့ဗန္ဒာရေးသုံးစီဆိုင်ကိစ္စတွေရှိမယ်နောက်ပြည်နယ်တွေမှာဆိုရှင်ပြည်နယ်အစိုးရလုံနေတာရှိမယ်လွှတ်တော်ပြည်နယ်လွှတ်တော်တွေကတရားရှိတာပေါ့အဲ့တော့လွှတ်တော်တွေကရောတကယ်တမ်းသူလုံနိုင်တဲ့ဖွဲ့စည်းပုံပါအတိုင်းသူလုံနိုင်တဲ့ဘောင်တိုင်းကိုတေးချာချာတောင်းချီချီလုံနိုင်တဲ့လုံနေကြပါလားအခုအနေထားမှာ
ဟုတ်ကဲ့ကျွန်တော်တို့ကဟိုပွဲစည်းပုံအခြေခံဥပဒေကြီးတော့ပြန်လည်ထိုးချနေလို့တော့မရဘူးပေါ့နော်။နောက်တချို့ဟာတွေကြတော့လေဒီပွဲစည်းပုံအခြေခံဥပဒေအပြင်တခြားဥပဒေတွေကြောင့်ဖြစ်နေတာတွေလည်းရှိတယ်ဗျာ။ဆိုတော့ကိုသားညွန်ပြောတယ်လို့ပြောဟိုတင်းပေါ့ကျွန်တော်တို့ဒီတိုင်းတိုင်းနဲ့ပြည်နယ်လွတ်တော်တွေဆိုပြီးတော့ဟို decentralized လုပ်ဖို့ constitution မှာတော့ပေးထားတာပေါ့နော်။ဒါပေမဲ့အဲ့ဒီမှာလည်း decentralized လုပ်လို့ရတဲ့အခွင့်အရေးတွေကိုမလုပ်ဘဲနဲ့ centralization လုပ်တာတွေပိုများနေတယ်ပိုချုပ်ကံမှုတွေအများများနေတယ်ဆိုတာတွေလည်းတွေ့နေရတယ်ကြာ
ဟုတ်ကဲ့ ကိုအေးကျော်ဒီလိုင်းပေါ်မှာခဏလေးနေပြပါဦးခင်ဗျာကျွန်တော်နောက်ဆက်ပြန်နိုင်ဆွေးနွေးမယ့်ကိုအောင်လှိုင်ဝင်းဖိတ်ခေါ်ကြပါလိမ့်ကိုအောင်လှိုင်ဝင်းကတော့ဒီအမျိုးသားဒီမိုဆီအဖွဲ့ချုပ်မင်္ဂလာတို့မဲဆန္ဒရဲ့ဒီမဲဆန္ဒနယ်ရဲ့ပြုစုတော်ကုဆယ်ဖြစ်ပါတယ်ကိုအောင်လှိုင်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ
့ကိုအောင်လှိုင်ဝင်းခုနကကိုအေးကျော်ဆွေးနွေးတော့လေကြားမိပါပါအခုကျွန်တော်မေးချင်တာကကိုအောင်လှိုင်ဝင်းကိုတိုင်ကလည်းပြုစုတော်ကုဆယ်တဦးအနေနဲ့တကယ်တမ်းလွတ်တော်ကနေပြီးတော့လွတ်တော်ထဲမှာလွတ်တော်ပြည်ပြင်းနဲ့အစိုးရကိုထိန်းချုပ်နိုင်တဲ့အခြေအနေရှိပါရဲ့လား
အဲစနကတယောက်ပြောသွားသလိုအဲပါပဲကျွန်တော်တို့လွတ်တော်တွေကဒါအားလုံးပဲပြည်သူလူထုတွေသိနေကြတာပါပဲအဲလွတ်တော်ဒီအစိုးရကိုထိန်းချုပ်နိုင်မှုလုံးဝနေပါမရှိတဲ့အခြေအနေမျိုးကျွန်တော်တို့ကြုံနေရပါတယ်အဲကျွန်တော်စကားကတော့ကျွန်တော်တို့ဒီအောင်မသိဘူးတော့နောက်ပိုင်းတစ်ဖြည်းဖြည်းနဲ့အဲဟိုဟိုဒီလေးနေလောက်ကာလာကျွန်တော်တို့လွတ်လို့ကြရတဲ့ခါကျတော့တည်တာတော့ဒါတော့ကျွန်တော်တို့ကလည်းဘာကြောင့်ဒီရောက်အခုအချိန်မှပြောရလဲဆိုတော့ပြည်သူလူထုတွေသိတယ်သိတိုင်းတယ်လို့ထင်လို့ပါအဲကျွန်တော်တို့ကကောင်းတာဆိုတာကိုတော့မပြောလို့ဘူးတော့ဒါအစိုးရရဲ့လုပ်ငန်းဆောင်ရွက်တာတွေအကုန်လုံးကဒီလွတ်တော်ကနေပြီးတော့အကူအညီပံ့ပိုးပြီးတော့အစိုးရရဲ့လုပ်ငန်းတွေကိုပဲတစ်ဖက်တက်ပေါ့နော်အတီးပြုတ်ပေးနေရတဲ့အခြေအနေမျိုးရှိတယ်ပေါ့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ကလုံနေတာဥပမာဗျာဟိုတိတာထင်ရှားတဲ့ကိစ္စတစ်ခုဟိုကိစ္စကိုပြောမယ်ဆိုတော့မဲခွဲတယ်ပေါ့မဲခွဲတယ်ဆိုလို့ရှိရင်အဲဒီပါတီရဲ့ညွှန်ကြားချက်နဲ့လာတယ်ဒီရာပဲဟိုမဲပေးရမယ်ပဲအပိုက်ဒီမှာပဲဟိုကန့်ကွက်မယ်ပေးရမယ်ပေးရတယ်ထောက်ခံရမယ်အဲ့ဒါကျွန်တော်တို့ကလည်းအဲမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုကူစားပြီးတော့ရွေးချယ်တဲ့သူတို့ကိုယ်စားလှယ်တွေဖြစ်တဲ့အတွက်ဒါနိုင်ငံရေးရလုပ်ပြရမယ်လို့မြင်နေတဲ့အတွက်ကျွန်တော်တို့ကိုယ်တိုင်လည်းမဲပေးပါတယ်ကျွန်တော်တို့ပါတီခိုင်းတဲ့အတိုင်းပဲကျွန်တော်မဲပေးပါပါတီကကြံကြတဲ့အတိုင်းပဲနိုင်သွားပါလေဒီမဲခွဲတာတို့ပြီးတော့မိကွန်းနေအစိုးရနဲ့ပတ်သက်လို့ရှိရင်လည်းအဲ့လိုပါတီစီစီရေးကိုရင်ဖြတ်ရတယ်ပေါ့ပါတီစီစီရေးဆိုတာလည်းအဲ့ဒီပါတီဆိုတာကအဲ့ဆိုဆိုးရချုပ်ကင်ထားလားဆိုအဲ့အစိုးရနဲ့ဒီပါတီနဲ့နှစ်ခုပေါင်းပြီးတော့ဒီသို့တော်ကိုယ်စားလှယ်တွေကိုလည်းလုပ်ပိုင်ဖို့နေအဲ့လောက်တာလေအကုန်လုံးစီစစ်ကန့်တယ်ဆိုတော့မိခွန်းတွေရောအဆူရောဟုတ်ကဲ့အားလုံးပဲကျွန်တော်တို့ကဒီအစိုးရရဲ့သဘောတူညီချက်နဲ့တွားနေတဲ့သဘောဆိုတော့ဆွနာပြောသလိုဟိုချက်ကန်ဘဲလန့်ဆိုတာခဏထားအောင်လောလောဆယ်ပြောဖို့တောင်းပါဒီအစိုးရကွန်ပျူတာရမှာတွောနေရတဲ့သဘောမျိုးပါပဲအခုကျတော့
ဟုတ်ကဲ့အဲ့တော့ပါတီဒီလွတ်တော်ကုစလေအနေနဲ့ကိုပါတီဘက်ကညွှန်ကြားချက်ကိုလက်မခံဘူးကိုအမြင်တိုင်းတင်ပြတဲ့လူတွေရောရှိပါလားဒီလိုရှိတဲ့လူတွေနဲ့ပတ်သက်လို့ပါတီကဘာများတုံ့ပြန်ပါလဲ
အဲရှိပါတယ်ရှိပါတယ်ဆိုကျွန်တော်တို့လည်းတစ်ခါတည်းကတော့ပြောတယ်ပေါ့နော်ပြောရဆိုတာကဒီမိကွန်းကတော့တမျိုးအဲလွတ်တော်တဲ့ရောက်သွားတဲ့ခါကျတော့ဆွေးနွေးနေဒီဝန်ကြီးဌာနဘက်ကနေပြီးတော့ဒီရာဆောင်းသွားတယ်ပေါ့နော်ဒီဘက်ကဖြည့်တဲ့ဟာကိုပုံအတဲ့အတိုင်းမဖြည့်ဘဲနဲ့တစ်ဖက်ကိုဆောင်းသွားပြီးတော့တခုခုအဲချွင်းချက်အားနဲ့ကျရှင်ကျွန်တော်တို့ကမညာမထားကျွန်တော်တို့ကိုယ်ကနေဝေးပါထောက်ပြမှာသူတို့ကလူနေစုကလူနေစုကမတော်တော်လေးနဲပါနဲ့အဲ့ဒီဟာကိုသူတော့ဟိုတမထောက်ပြတယ်ပြောတယ်ကျွန်တော်တို့ကဥမာဆိုတော့ဘာချက်ကိစ္စလို့ဟာတယ်အဲ့တော့တခြားကိစ္စတွေဟာဒီမှာလွတ်တော်ဘက်ကပြောရင်လည်းအဲအစိုးရအမှုတိုင်းပဲသွားကြတာများပါတယ်အဲ့တော့လွတ်တော်ကလုံးဝဒီတိုင်းကြီးဘာမှအစိုးရကိုချက်ခံပြန်မလုပ်ဘူးလားလို့မေးရင်တော့ဘာချက်ကိစ္စမှာတော့တချို့ဟာလေးတွေမှာအသေးလေးတွေပေါ့အကြီးကြီးတွေတော့မအောင်မြင်ဘူးစီမံကိန်းအကြီးကြီးတွေမှာကျွန်တော်တို့ကန့်တော့ကိုမရှိဘူးဒီအဲလွတ်တော်ရဲ့ဒီအစိုးရရဲ့တင်ပြလာမယ့်ဘာချက်တွေလွတ်တော်အသေးလေးတွေအသေးလေးဆိုတာဗျာဟိုဒီလွတ်တော်ကြီးတစ်ခုလုံးဘာချက်ကြီးတစ်ခုလုံးပေါင်းမှာရာခိုင်နှုန်းနည်းနည်းလေးပေါ့နော်200ခန်းတော့300ခန်းတော့အဲ့လိုနည်းနည်းလေးကိုကျွန်တော်တို့ကတချို့ဟာလေးဒါလေးဆိုမလို့ဖြတ်ပေးပါဒါမျိုးတွေဆိုတော့တောင်းဆိုလို့ရပါတယ်အဲ့လောက်လေးပဲရပါတယ်တိတ်ကြီးတော့ဟိုမူဝါဒကြီးတစ်ခုတော့ပြင်အောင်တိုင်းပြီးတော့ပြင်အောင်အဲ့လိုမျိုးဥတွေပြူတာတော့ဥတွေကိုတော်တော်ကိုယ်စက်တောက်ပါစပြီးပြင်ပြတာလို့ဆိုတာကျွန်တော်တို့ရှိမှကျွန်တော်တို့အထူးသဖြင့်တော့ကျွန်တော်တို့ပါတီပါမရှိပါဘူ
းဟုတ်ကဲ့အဲ့တော့ခုနကပြောသလိုကောင်းလင်းဝင်းပြောသလိုဒီလွှတ်တော်ထဲမှာအဆူပြုတ်မယ်မိကိုမေးစရာရှိမှဆိုရင်ပါတီရဲ့ဘုတ်ဖွဲ့ကိုဖျားတယ်ပါတီဘုတ်ဖွဲ့ကလည်းခြားပစ်လိုက်တယ်အဲ့ဒီအချိန်မှာမိကိုမေးတယ်အဆူပြုတ်တဲ့ခါမှာဆူရဘက်ကတုံ့ပြန်တဲ့ခါမှာကိုကြည်နဲ့တုံ့ပြန်နိုင်တဲ့အဖြစ်ရောရခဲ့ပါလား
မရတာများပါတယ်ဘာကြောင့်လဲဆိုတော့ဒီဆူရဘက်ကတာဝန်ရှိတဲ့ပုဂ္ဂိုလ်များတယ်ဒီလွတ်တော်ကိုယ်စားလှယ်တွေရဲ့မိကွန်းတွေကျွန်တော်တို့ကဒီမိကွန်းမေးတဲ့ခါမှာဒီအမေရိကန်လွတ်တော်တို့တခြားလွတ်တော်တွေလို့တိုင်းရိုက်ဟိုအပြင်မှာအင်တာဗျူးဖြေသလိုမေးလို့ရတာမှမဟုတ်တာကျွန်တော်တို့ကမိကွန်းကိုတဆင့်လွတ်တော်ဥက္ကဋ္ဌနဲ့တဆင့်ဆိုတဲ့ပုံစံနဲ့မေးရတယ်မိကွန်းစတင်ကြရဒီမိကွန်းဒီဟလာဒီလျှောက်ခတ်နိုင်တဲ့အစိုးရဘက်ကလျှောက်ခတ်နိုင်တဲ့ဆိုပါတီကစပြီးတော့ဒီမိကွန်းကိုပယ်ပါတယ်အဲနောက်တစ်ခါအဲ့လိုပယ်မပယ်လို့လွတ်တော်ဥက္ကဋ္ဌကြီးရောက်သွားတယ်ပဲထားတစ်ခါတည်းကျတော့လွတ်တော်တချို့ကိုယ်စားလှယ်တွေကပါတီစီစီရုံမချပဲနဲ့ဒီအဆိုးအထူးသဖြင့်ပေါ့အဆိုးလိုဟာမျိုးကိုတော်တော်ဥက္ကဋ္ဌရောက်တယ်မြို့တော်ဥက္ကဋ္ဌကလည်းကျွန်တော်တို့ဟိုပါတီကရွေးချယ်ထားတဲ့ဥက္ကဋ္ဌကိုဟိုအဲ့တော့ဥက္ကဋ္ဌကလည်းပဲတယ်အဲ့ဒါလည်းဒါလည်းမဖြစ်တင်ဘူးဆိုတော့ပယ်ပိုက်တာလည်းရှိတယ်တခါတည်းကကိုယ့်ကိုပြန်ပြီးလက်မှတ်ထိုးရတဲ့ခါတိုင်းအောင်ရှိသေးတယ်ကို့မိကွန်းတို့ကို့အဆိုးတို့ပြန်လည်းရုပ်သိမ်းပါတယ်ဆိုပြီးတော့ကို့ကိုခေါ်ထုတ်ခိုင်းလိုက်တယ်ရှိတယ်ပေါ့နော်အဲ့တော့ဖြေနဲ့အောင်ဖြေလားဆိုတော့သူဝန်ကြီးဌာနဖြေရမှမလို့ဒါဒီမိကွန်းဝန်ကြီးတန်းကြီးလေးတစ်ခုမေးတာတစ်ခုဖြေနေတာတစ်ခုဖြေရောဖြေသွားပြီနဲ့
ပြီးရင်သူအချိန်ချင်းတကယ်ထိုင်သွားတာပဲကျွန်တော်တို့ဘာမှထပ်ပြီးတော့မေးလို့နောက်ဆက်တဲ့မိကုံးဆိုတာလေးတော့အဲတခါတည်းခုပြတော့အဲနောက်ဆက်တဲ့မိကုံးဆိုတာကလည်းအဲကိုယ်စလေကရုပ်ပြပြင်ဆင်ရင်းနဲ့မရတော့ဘူးကွ။အဲ့လိုအခြေအနေမျိုးမှာမေးလိုက်တယ်။အဲ့ဒါလည်းဥက္ကဋ္ဌတခါခွန်ပြူမှာအရောက်တဲ့မိကွန်ကပတ်သက်ပါလို့ခွန်ပြူတော့မှာနောက်ဒီဝန်ကြီးဌာနအဖေကဆိုသူလည်းတဘောတော့ဝန်ကြီးဌာနကကျွန်တော်တို့ကြောက်ရမလို့ရှင်းပြရလို့ရှင်။ကျွန်တော်ဘာမှကြောက်ရမလို့ကျွန်တော်တို့တောင်းရင်ခံပြင်ရမလို့ကျွန်တော်တို့ကသူတို့ရဲ့အထက်ကလည်းမဟုတ်ဘူးလို့ယူဆတဲ့အတွက်ဝန်ကြီးတန်းကြီးလို့ရှိရင်နောက်ပိုင်းပို့ဆိုတာဝန်ကြီးတန်းကြီးလောက်ပဲ
။ဟုတ်ကဲ့။နောက်တစ်ချက်ကကွန်လိုင်းဝင်းအခုလိုမျိုး critical ပေါ့နော်ဒီပါတီနဲ့လက်ရှိဖြစ်နေတဲ့အခြေအနေကိုဝေဖန်တဲ့လွတ်တော်မှတ်တည်းအတော်နည်းပါတယ်ကျွန်တော်သတိထားမိလောက်အထူးဖြင့်အာဏာပါတီဝင်ဝိုင်းနေရပါတော့
။အဲ့
တော့ဒီလိုလူတွေထွက်လာတယ်ဒီလိုပြောလိုက်ရင်ရောပါတီကရေးယူမှုပါတီရဲ့တုံ့ပြန်မှုဘယ်လိုများရှိပါလဲခင်ဗျာ။ဒီလိုလူတွေပေါ့မှာ
။ညီမနိုင်ငံကတော့ဒီအရေးယူတယ်ဆိုတဲ့အပိုင်းမှာတော့ဒီလိုအားလုံးနဲ့တည်ပြီးတာဖြစ်တော့ညီမနိုင်ငံမှာဒါရင်ကလေးရတဲ့အစီအလာအရာဒီဟာပြောလို့ရေးယူတယ်ဆိုတော့ဘယ်သူကပြောမှာလဲခင်ဗျာ။တခြားကိစ္စတခုနဲ့အညီဆုံးနဲ့ပေါ့ဗာကိစ္စတခုခုပေါ့ဗျာပြဿနာအခင်ဗျဟိုတိတိလေးကိုကြီးချဲ့ပြီးတော့ရေးယူတာမျိုးရှိနိုင်တာပေါ့ကို့မုန်းနေတယ်ဆိုလို့ရှိရင်ဒါကိုတိနာတဲ့ကိစ္စမဟုတ်ဘူးသို့တော်မှဆွေးနွေးတဲ့ကိစ္စကိုရေးယူပါသည်လို့တော့အဲ့လိုမျိုးဟိုနိုင်ငံတကာမှလို့အဲ့လိုရေးယူတာမျိုးမဟုတ်တာဥပမာကျွန်တော်ပြောချင်တဲ့သဘောကဒီသို့တော်မှဆွေးနွေးတဲ့ကိစ္စကြောင့်ရေးယူပါတယ်ဆိုတဲ့ပုံစံမျိုးကတော့တော်တော်လေးနည်းပါတယ်တမှုနှမှုတော့ပဲရှိမှာဥပမာကျွန်တော်ဆိုရင်တော့တိုင်းရဲ့ရေးယူခံရမှုကရှိတယ်ပေါ့အဲ့ဒါတော်တော်ဒီတိုင်းသားတွေနဲ့ပတ်သက်ပြီးတော့အဲနေဇတိသားဒီမှာကျန်တဲ့တရားဒီမှာ30တာဒီနဲ့မမြတာဘူးဆိုရင်ဟောထောက်ပြလိုက်တာမှာဟိုလွတ်တော်ကော်မတီကနေအထောက်ခံရတယ်ပေါ့ဒါပေမဲ့အဲ့ဒါလည်းကျွန်တော်အဲ့ဒါကြောင့်လို့ထုတ်လိုက်ပါပဲဆိုပြီးတော့လည်းအကြောင်းကြားတာမျိုးမရှိဘူးပေါ့နော်တို့တော့လူသားထုတ်လိုက်တာပေါ့တော့ပြောအပြစ်လားဆိုတော့အပြစ်တော့လည်းမဟုတ်ဘူးပေါ့ဒါပေမဲ့လူသားအပြစ်နေတယ်ကိုယ့်ကိုယ်လည်းတည်နေတယ်ဒါတခုလို့အရေးကြီးလိုက်တယ်အဲ့လိုမျိုးပေါ့ဟိုတိတိကျကျကြီးတော့အဲ့လိုမျိုးအရေးကြီးတာမျိုးဘာမျိုးမရှိပါဘူးတို့တော့အဲ့မှာသူ့ရဲ့ဒီပါတီဘက်ကနေပြီးတော့ဟိုတခုကဘာဖြစ်လဲဆိုတော့ဒီကြောင်မလိုက်နိုင်လို့ရှိရင်နောက်တစ်ချိန်မှာပြန်ရွေးခံဖို့ဟိုမသိကြဘူးပေါ့နော်ဒီအဲ့လိုမျိုးပုံစံမျိုးကတော့ပြောပါဆင်မကြခဏလည်းပြောပါတယ်ပါတီရဲ့မူကိုမလိုက်နိုင်တဲ့ကိုယ်စားလှယ်တွေနောက်ချိန်ပြန်ပြီးတော့ဆင်းရမှာမဟုတ်ဘူးပေါ့အဲ့ဒါမျိုးပြောတဲ့အခါကျတော့ဒီရသူ့ရဲ့လက်ထံတစ်ခုလို့နေနေပဲသုံးပါမယ်ကျန်တဲ့အဲ့လိုမျိုးကြီးဟိုဆိုတော့ကိုယ်စားလှယ်ဖြစ်တဲ့အတွက်အဲ့လိုမျိုးကြီးအာတီဗင်းထဏိုင်းဒီကိစ္စကြောင့်သူတို့ဆိုတော့မှဆင်းနေတဲ့ကိစ္စကြောင့်အရေးကြီးတော့မရှိတော့ရှာပါဘူးအဲ့ဒါ
ဟုတ်ကဲ့ခင်ဗျာကိုအောင်လှိုင်ဝင်းနဲ့ကိုကြီးကျော်လီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာတရော့ရှင်တို့လီလိုင်းပေါ်ရောက်နေလို့သူတို့ကျွန်တော်မီးမြန်းခွင့်ပေးလိုက်ပါမယ်အရင်ဆုံးကိုဖြူလေးတူတူတို့ဆွေးနွေးမီးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ပါဘူးလွတ်တော်အစိုးရကိုချိန်ချုပ်လို့ရလား
ခင်ဗျာဘာလို့ပါလဲ
ခင်ဗျာစိတ်ကြည့်ရတယ်အခုမြင်ရတဲ့တိုင်းဟုတ်ကဲ
့ဟုတ်ကဲ့ကိုဖြူလေးပြောချင်တာက
ခင်ဗျာအစိုးရကိုပြောလာနိုင်တယ်
ဟုတ်ကောလွတ်တော်အစိုးရကိုထိန်းချုပ်နိုင်သလားမေးတာလားကိုပြူလေးရ
ဟုတ
်ကဲ့ကျွန်တော်ခုနကတော့ဆွနေနေတာအားရပါပဲကျွန်တော်နောက်တစ်လှည့်ကြရင်သူတို့ပြင်နိုင်ဆွနေတဲ့လူတွေပြောလို့ရှင်ထပ်ပြောပါလိမ့်မယ်နောက်ထပ်တော့ရှင်တူကျွန်တော်ပြန်ဖိထပ်ဖိခေါ်ကြပါလေကုတန်းမောင်ဆွနေမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာလွတ်တော်ကဟိုဆိုတော့မထိန်းချုပ်နိုင်လားဆိုလွတ်တော်ကလည်းဒီ NLD ကဘာလဲပြောသွားဒါကစစ်တပ်ကိုလည်းအားနာတယ်တန်းခိုင်လည်းအားနာတယ်ဟိုပြတ်တက်တာမလုပ်ရတာပေါ့လေကျွန်တော်အိန္ဒိယနိုင်ငံကကျွန်တော်ဗမာပြည်ကလွတ်လပ်ရေးရနောက်ကျပါတယ်ဒါပေမဲ့သူတို့စစ်တပ်ကတယောက်ပြီးတယောက်စစ်ဦးကြီးတွေပြောင်းသွားနိုင်ငံရေးတော့ဝင်မလျှော့ဘူးအခုကစစ်ဦးကြီးတို့ပြောင်းရင်တန်းခိုင်ရေးတဲ့ဝင်တန်းခိုင်ရဲ့လူကြီးဝင်ရွေးတယ်သူတို့စင်ကာပူကိုကြည့်ရလားစင်ကာပူကဘယ်လောက်ပြတ်သားတော့ဒီအောက်စားအောင်လောက်ပဲအတူခိုးလိုက်ပါမြန်မာနိုင်ငံကတော့သူပြတယ်ဆိုတော့ဒီအားကစားမှာပဲကြည့်တိုင်းသားနေမြေဒီမှာအားသာထူးထွန်တဲ့လူမထည့်ဘူးဘာသာကြားတွေကိုမထည့်ဘူးဒါဝယ်ကြည့်ပါကိုဒီလောက်ပါပဲကိုဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျေးဇူးပါနောက်ထပ်သရော့ရှင်တူပေးစာတော့ကျွန်တော်အခုပဲဖတ်ပြပါမယ်သရော့ရှင်တူသူ့နာမည်ကတော့မဖော်ပြပါဘူးသူရေးတာကတော့အစိုးရခေါင်းဆောင်ပိုင်းမှာနာမည်အရှင်ဝါရှိတဲ့ခေါင်းဆောင်ဖြစ်နေတော့အောက်ပိုင်းကဝန်ထမ်းမှာဝန်ကြီးချုပ်တွေအထက်ကိုလွှတ်တော်မှကုစရယ်တွေအပါအဝင်အားလုံးရဲ့စိတ်ထဲမှာခေါင်းဆောင်ရဲ့အရှင်ဝါဖီအားတွေကသူ့ရဲ့ရည်ချင်းတွေအတွေးခေါ်ယုံကြည်မှုတွေပေါ်မှာလူလူဖုံးအုပ်ပြီးတော့တိမ်မြုပ်ပျောက်ကွယ်နေပါလေတဲ့ခေါင်းဆောင်ရဲ့သဘောတိုင်းလာလုတ်ကင်တက်ပြီးတော့ရရာတိုင်းမှာအထက်ရဲ့သဘောကသာစောင့်နေရတဲ့အတွက်အချိန်တွေနောက်ကျပြီးတော့ခွင့်ယူတွေဆုံးရှုံးရပါလေခေါင်းဆောင်ကလည်းလက်အောက်ကလူတွေကိုယုံကြည်မှုဖြင့်လုတ်ပိုင်ခွင့်ပေးတင်ပါလေတဲ့အခုကအဲ့လိုမဟုတ်ပဲနဲ့ခေါင်းဆောင်ဘက်ကလုတ်ပိုင်ခွင့်နဲ့အာဏာတွေကိုအားလုံးချုပ်ကင်ထားတာကိုယ်တိုင်ကလည်းမလုတ်နိုင်တော့ဖက်ဖက်ကနှောင့်နှေးကြမ်းကြာမှုတွေဖြစ်ပြီးတော့မဖြစ်တဲ့အခြေအနေရောက်နေရပါလေတဲ့ဒါတော့ရှင်တူရဲ့မြင်ဖြစ်ပါလေခင်ဗျာအဲ့တော့ကျွန်တော်အခုပင်နိုင်ဆွေးနွေးတဲ့သူတွေကိုပြန်ပြီးအလှည့်ပေးကြပါလေကိုကြီးကျော်ကိုပြန်ပြီးကြပါလေကိုကြီးကျော်ကြီးခုနကကိုအောင်လှိုင်ဝင်းဆွေးနွေးတော့တာလေတွေ့ရမှာပါအဲ့တော့ကိုကြီးကျော်ရဲ့အမြင်ခုနတော့ရှင်တွေရဲ့ပြောဆွေးနွေးထားတဲ့အချက်ပေါ်မှာတုံ့ပြန်ချက်ကိုကြီးကျော်ပြန်ပြီးဆွေးနွေးပေးပါဦးဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါကတော့သောသောတူလို့ပါနော်ပရမကျွန်တော်ပြောချင်တာကတော့ဒီကျွန်တော်ပရမစိန်တက်တန်းပေါ့နော်ကျန်ကန်ရေးလွတ်တော်ကျန်ကန်ရေးစုရမှာပေါ့အဲ့ဒီမှာသောသောပြောတဲ့ဒီလွတ်တော်ဥက္ကရာနဲ့ဒီတမရနဲ့ကြားပေါ့နော်အဲ့ဒီအဲ့မှာလွတ်တော်နဲ့စုရနဲ့ကြားတဲ့မှာအဲ့လိုဘုတ်တိုက်မှုလေးတွေဖြစ်တာတွေ့ရတယ်ပေါ့နော်ဒါဒီလွင့်ပြဿနာတွေပဲဖြစ်လာတာလေဒါဒီတွေ့ခဲ့ရတယ်ပေါ့အဲ့တော့အဲ့ဒီအတွေ့အကြုံပေါ်ပါကျွန်တော်အခုလက်ရှိ energy အစိုးရနဲ့ energy လွတ်တော်ကအဲ့ဒီအတွေ့အကြုံပေါ်ပါတော်တော်လေးတို့ကိုစိုးရိမ်သိလက်ပြီးတော့သူ့ရဲ့ energy ကောင်းဆောင်ပိုင်းကထိန်းချုပ်တာတွေများလာတယ်များနေတယ်လို့တော့တင်တယ်ပေါ့နော်ဒီချက်နှစ်ချက်ကတော့တော်တော်ပြောလို့ပဲဟိုလက်ရှိ energy ကောင်းဆောင်ပေါ့နော်ကောင်းဆောင်ရဲ့အချိန်ကွာကအရေးကြီးတယ်အဲ့ဒီအရေးကြီးတဲ့အပေါ်မှာလည်းဒီအောက်ခြေကလူတွေကကိုအစမ်းစားနဲ့ကိုလွလွလပ်လပ်ထိုးပေါက်ပြီးလှုပ်ဖို့အဲ့ဒီအရှိဟွာကြောင့်လည်းပါလိမ့်မယ်။နောက်ကောင်းကောင်းကိုယ်တိုင်ကလည်းအဲ့ဒီလိုလွလပ်ခွင့်မပေးပဲထိ ंछ ုတ်တာမျိုးတွေသာဒီလည်းရှိနိုင်တယ်ပေါ့နော်။နောက်တစ်ခါတိုင်းနေတိုင်းနဲ့ပြည်နယ်လွတ်တော်တွေမှာကြတော့လေကျွန်တော်တို့တွေ့ရတဲ့လောက်ကတော့သူကြောင့်ပါဆိုတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေရှိတယ်ပေါ့နော်။တစ်ချိန်တည်းမှာပဲလွတ်တော်ဥက္ကဋ္ဌတွေလည်းရှိတယ်ပေါ့။ဟုတ်ပါဒီတွင်အနေဒါကြကြည့်မယ်ဆိုရင်အဲ့ဒီတိုင်းနေသားကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေနဲ့တော်တော်ဥက္ကရာတွေကြားထဲမှာပါဒီတွင်မှာရှိတဲ့ရန်ပေါ့ယာရုတဝေတွေကလည်းဟိုကွာခတ်ကျညာနေတာလည်းတွေ့ရတယ်ပေါ့အဲ့ဒါလေးတွေကြောင့်လည်းသဘောပြောသလိုလွတ်တော်ကနေပြီးတော့အစိုးရကိုတိန့်ချုပ်တဲ့နေရာတွေမှာစက္ကန့်ဘယ်လန်လုပ်တဲ့နေရာတွေမှာအားနည်းနေတယ်လို့ကျွန်တော်ကတော့မြင်နေကြဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အဲ့ပြည်နယ်နဲ့တိုင်းအဆင့်ထွတ်တော်တွေကိုဦးစားပေးပြီးတော့ကိုကြီးကျော်ကထပ်မေးချင်ပါတယ်ခုနကကိုကြီးကျော်လည်းပြောသွားတယ်ပြောမယ်ဆိုရင်ဒီခေါင်းဆောင်ပိုင်းဆိုတာအဆင့်အရှင်ဝါရမဆန်နိုင်တာတော့အဓိကဒေါ်ဆန်းစုကြည်ပေါ့ဒေါ်ဆန်းစုကြည်ကတော့ပြောင်းစုဆင်ပေါ့ဒါပေမဲ့ပြည်နယ်အဆင့်နေမှာပြောမယ်ဆိုရှင်ဒီဝန်ကြီးချုပ်ဒီဆွေးအဖွဲ့တွေကလည်းထွတ်တော်တွေကလာတာပဲဒါပေမဲ့ထွတ်တော်တွေမှာလည်းအခုဥမာဆိုကြားပြည်နယ်ထွတ်တော်ဆိုရင်ကျွန်တော်သိသလားတွေ့လိုက်ရတာကြားပြည်နယ်ထွတ်တော်တွေမှာဒီကြားပြည်နယ်ကဗိုလ်ချုပ်ကျေးဇူးနဲ့ပတ်သက်ပြီးတော့ကန့်ကွက်တာတွေရှိပါတယ်ဟုတ်ကဲ့အစိုးရနဲ့ဖြစ်တော့အစိုးရနဲ့တင်းမာမှုလေးအစိုးရပိုင်းနဲ့လွှတ်တော်ကြားမှာတင်းမာမှုလေးတစုံတရာတွေ့မှာမွန်ပြည်နယ်မှာလည်းအဲ့လိုမျိုးဖြစ်ခဲ့ပါတယ်ခင်ဗျာအဲ့တော့အဲ့ဒီအခြေအနေတွေကတော့တကယ်တမ်းမှန်မှန်ကန်ကန်ပဲဖြစ်တာလားအားရချင်းနှစ်ဖွဲ့ကောင်းလားအဲ့ပုံမှာဘယ်လိုများသုံးသပ်ချက်မှာလဲခင်ဗျာတိုင်းနဲ့ပြည်နယ်ဆင်လွှတ်တော်နဲ့အစိုးရတွေကြားတဲ့ထိတိုက်ဖြစ်မှုတွေ
ဟုတ်ကဲ့အဲ့ဒီမှာတော့သွားပြောသလိုဒါကျွန်တော်ကဟိုနံပါတ်1ပြောရမယ်ဆိုရင်တော့အဲ့ဒီဖြစ်တဲ့မှာဖြစ်တဲ့ကိစ္စတွေလည်းကျွန်တော်တို့တွေ့ရကြားရတာပေါ့နော်အဲ့လိုပဲတရားပြည်တယ်မှာလည်းတွေ့ကြည့်ပြင်ကြားပြင်ရတာတွေရှိရပေါ့အဲ့ဒီပေါ်ဒီမှာတော့ကျွန်တော်ဟိုလွတ်တော်ကိုယ်စားလှယ်တွေနဲ့လွတ်တော်ဥက္ကဋ္ဌပပဝင်ပေါ့နော်လွတ်တော်ကိုယ်စားလှယ်တွေတာဝန်ရှိတဲ့သူတွေကိုကြီးကျူးရပြသူတို့တကယ်ဟိုဟိုချက်ကံဘယ်လန်လုပ်ဖို့တကယ်ကြိုးစားကြတယ်လို့လည်းမြင်နေပေါ့နော်အဲတချို့နေရာတွေပံပြိုးဆိုတော့အားလုံးချက်တွေရှိကြပြောပြရတယ်ဥပမာပဲခူးတိုင်းပေါ့ဗျာဟုတ်ပါဘူးဒီတို့သူကရေးဝင်တဲ့နေရာပတ်သက်ပြီးပြောတာဆိုတာမျိုးတွေရှိတယ်ပေါ့နော်အဲ့ဒီပြောတဲ့ဆိုတဲ့ပေါ်ပြီးပေါ်ပါကျွန်တော်သင်တဲ့ကဘကူတိုင်းတွတ်တော်ကတော့ဒီကြည့်ချုပ်ပြောတာဆိုတာနဲ့ပတ်သက်ပြီးတော့တခုခုချက်ကတည်းကလုပ်ဖို့လုံခြုံလို့ဖြစ်တာပေါ့ဟုတ်ကဲ့အဲအဲ့လိုမျိုးလေးတွေတော့တွေ့ရတယ်ဗျတစ်ဖက်မှာကျတော့စောစောပြောလို့လေဒီကြီးချုပ်အစင်းကြီးကဒါတော့အစင်းပါတီကအလိုစီစီအစင်းလိုမျိုးတွေဖြစ်တာမျိုးတွေ့ရပြီးတော့တို့တော့ဥက္ကဋ္ဌတွေကြတော့ပါတီဝင်တတန်းအောင်အင်မတန်နိုင်ငံမျိုးပေါ့တော့ဟိုတတန်းတင်းတာမျိုးတွေတွေ့နေရတာလေးပြရလဲဟိုမကောင်းလို့တော်တော်ထင်တယ်ဗျဟု
တ်ကဲ့ဟုတ်ကဲ့ကိုကြီးကျော်ကျေးဇူးပါကျွန်တော်ကောင်းလိုင်းဝင်းကိုပြန်မေးချင်ပါတယ်ဗျပြန်ဖိတ်ခေါ်ချင်ပါတယ်ကောင်းလိုင်းဝင်းကခုနကပါတီရဲ့မူကိစ္စတွေပြောထားတော့ပါတီရဲ့မူနဲ့ကိုယ်နိုင်ငံရေးဆိုတာရှိပါတယ်ဥပမာဆိုရှင်ပါတီရဲ့မူတိုင်းလွတ်တော်မတ်တီတော်များဒီမှာလဲလိုက်နာရတာရှိပါတယ်တစ်ဖက်မှာကိုယ့်ရဲ့နိုင်ငံရေးဆိုတာလည်းရှိတယ်အဲ့တော့ကိုအောင်လှိုင်ဝင်းရဲ့နိုင်ငံရေးဥစ္စာနိုင်ငံရေးအကြစဉ်းစားချက်ဥပမာဆိုရှင်လွတ်တော်ထဲမှာပဲစဉ်းစားချက်ဒီလိုမျိုးဟာတွေကိုပါတီရောပြန်ပြီးတော့တင်ပြလို့ရပါလားဆွေးနွေးလို့ရပါလား
အဲပါတီထဲမှာတော့ဒါကျွန်တော်တို့အခုတရှိဖြတ်တန်းခဲ့တဲ့အတွေ့အကြုံရတော့လူကြီးတွေကကျွန်တော်တို့ဟိုကလေးတွေခေါ်ပြီးတော့ဩဝါဒပေးတဲ့ပုံစံမျိုးပေါ့နော်။ကျောင်းမှာဩဝါဒပေးတဲ့ပုံစံမျိုးတော့ပြောတယ်။တခါတည်းတော့သူတို့ပြန်ပြီးတော့တင်ကြကုန်ပြီ။အစီအွေသူတို့ဟိုအများဆုံးကြီးအစီအွေပေါ့ပြည်အောင်စုအစ်မမလုပ်တာတော့တော်တော်လေးကြာသွားပြီနော်။ကြာသွားတဲ့အခါကျတော့အရင်တော့ပုံမှန်လေးလုပ်ဖြစ်တယ်ပေါ့။အဲပြန်တင်ကြတဲ့အခါကျတော့လေတင်ပြရဲဆိုတာလေဆန္ဒကျွန်တော်တို့ကလည်းအဓိကကျွန်တော်တို့ဟိုစာဝတ်နေပြင်ပြနေတာမှမဟုတ်တာနိုင်ငံတော်ရဲ့ဘူဝါဒကိစ္စတွေတင်ပြတယ်ပေါ့။ဒါကကျတော့တခိုင်နဲ့ပြည်တဲ့ကိစ္စလည်းမဟုတ်ဘူးအဲ့ဒါမှတွတ်တော်ဆိုတာလည်းပြောတာအဲ့ဒီကနေကျွန်တော်တို့ကတစ်ဆင့်တင်ပြရတယ်ပေါ့နိုင်ငံရေးအယူအဆတွေဟဲ့လားဒါပေမဲ့ ဆိုရပါရအကောင့်ထဲပေါ်တဲ့အပိုင်းမှာဆက်ကျွန်တော်ပြောလို့ဒီဥရိယာဆိုတပိုက်ချင်းရဘယ်ပုံမှန်ဘယ်ဟာကိုတန့်ကွက်ပြီးတော့ဘယ်ဟာကိုထောက်ခံဆိုတော့ကျွန်တော်တို့ကဘာကိုသွားပြီးတော့တင်ပြတော့မှာလဲကျွန်တော်တို့ကသွားတင်ပြတယ်မထူးတော့တချို့ကလည်းမပြောတော့ဘူးအဲကိုယ်စားအများစုကလည်းမပြောတော့ဘူးဘောနော်ပြောတယ်ဘာမှမစိတ်အကျိုးကမရှိတာဒီပါတီဘက်ကနေဆို insertion နဲ့လာတဲ့ဟာပေါ့အထူးသဖြင့်တော့ insertion အသေးစိတ်မလာရင်တော့မှဥရိယာကော်မတီပေါ့ဥရိယာကော်မတီရဲ့သဘောထားအတိုင်းပဲအဲမေဘီကြလားမေဘီကြဆိုတော့တစ်ချိန်ရှုံးနေတယ်နှစ်ချိန်ရှုံးနေသုံးလေးနှစ်ကြာပြီဒီတိုင်းပဲကျွန်တော်တို့ဘလောက်ပဲတင်ပြတင်ပြရှုံးနေပါလေဒီကိုယ်စားလေတချို့ကိုယ်စားလေတင်ပြရတယ်တော့ရှိတယ်ဥမာဆရာမတို့ဟိုရင်နှံတွင်းတူးတဲ့ကိစ္စပေါ့ဗျာဒီလွတ်တော်ကိုယ်စားလေပဲဒေသခံကိုယ်စားလေတွေကဟိုပေ2000တက်မှတ်ဖို့ဥပဒေမှာကြားထား1000ပဲတက်မှတ်လို့ရှိရင် 1000 ကျော်ဝိုင်းလူအရေးယူခံလို့ 2000 ဒီတူပေးပါဒီတော့ကိုယ်စားလေတင်ပြတယ်နောက်ဆုံးတော့ပါတီဘက်က1000ပဲထားမယ်ဆိုတော့အဲ့တော့1000လဲအဒီကတော့အကျင့်နဲ့အဲ့ဒီကိစ္စကိုသို့တော့ကိုယ်စားလေဟုတ်လားကျွန်တော်မှတ်မိတော့10ဦးလောက်ရှိမယ်အကျင့်နဲ့ data ကိုယ်စားလေဒီဝိုင်းပြီးတော့တင်ပြနေမယ်ရှုံးသွားဆိုအဲ့လိုမျိုးတွေရေးသွက်တွေကများလာတဲ့ခါကျတော့
ဟုတ်ကဲ့ကျွန်တော်တို့ဟုတ်ကဲ့ကျွန်တော်အချိန်တစ်မိနစ်လောက်တော့ရပါသေးတယ်ကျွန်တော်နောက်ဆုံးကိုအောင်နိုင်ဝင်းကိုတခုမေးချင်တာကပါတီဘက်ကခေါင်းဆောင်ပိုင်းချုပ်ကပြောနေတာပြီးခဲ့တဲ့ရွေးကောက်ပွဲမှာသူတို့မဲဆွဲတဲ့အခါမှာပါတီကိုချိန်ပြီးတော့မဲပေးကြပါလူကိုချိန်ပြီးမဲပေးပါနဲ့ဆိုပြီးတော့ရွေးချယ်မဲပေးခဲ့တဲ့တကြောင်မလို့ဒါပေမဲ့ခုနကကိုအောင်နိုင်ဝင်းတို့ပြောမှဆိုတကယ်တမ်းဆိုရင်တော့လူကူစလေပါလူကနေကိုယ်တိုင်ရွေးထားတော့အဲ့တော့သူတို့ပြောတာကပါတီကိုပို့ပြီးတော့ဦးစားပေးတဲ့သဘောမျိုးဖြစ်နေတယ်အဓိကခေါင်းဆောင်ပိုင်းပေါ့နော်အဲ့တော့ဒါနဲ့ပတ်သက်လို့ကိုအောင်နိုင်ဝင်းဘယ်လိုများမှတ်ချက်ပေးချင်ပါလဲခင်ဗျနောက်ဆုံးကျွန်တော်တို့ဆက်က30လောက်တော့ချိန်ရပါတယ
်အေးဟုတ်ဟုတ်ဒါမှတ်ပါတယ်ကျွန်တော်တို့မြို့သားတွေဘုံစီဘွဲချုပ်ကိုကူစားပြီးတော့အမေတော်နတ်စုယူယုံကြည်လို့အကုန်လုံးမဲပေးတယ်လက်ရှိတဲ့နိုင်ငံရေးအခြေအနေကကိုယ့်ကိုစွမ်းစားနဲ့ကိုနိုင်မဲ့လွတ်တော်ကိုယ်စားဆိုတော့လက်ချိုးယူလို့ရမယ်လို့ကျွန်တော်ထင်တယ်မြန်မာပြည်မှာပါတီနဲ့ပဲသွားအောင်မှာဒါမဲ့2020ယူတော့ပဲပါတီတော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရေးကလွတ်တော်ကိုယ်စားအဖြစ်မှာနိုင်ငံရေးလုတ်ခွန်မရှိပါဘူးကျွန်တော်တို့မှာဒါပါတီရဲ့မူကိုပံ့ပိုးပေးတဲ့အစ်စင်ပါပဲရှိဒါကြောင့်မလို့ဒါမဲ့ဒီကောက်ပွဲမှာအဖြစ်ပြီးနောက်မြန်မာပြည်ရဲ့လက်ရှိအခြေအနေကတော့ဟိုတူတူတယောက်တည်းစတိဘုတ်ကလားကိုယ်စလေလေးတော့အခွင့်အရေးမရှိတလောက်တော်တော်လေးနည်းပါတယ်ပါတီအနေနဲ့ပါတီဘက်ဂရောင်းမရှိဘဲနဲ့တွားတယ်ကိုယ်စလေလေးကတော
့ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Day Light Season ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဥအောင်လှိုင်ဝင်းဦးရေကျော်နဲ့တို့ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ Day Light Season ကိုတော့ဒီမှာပဲကျန်လာကြပြီပါ